တရုတ်နိုင်ငံဟာဖိအားပေးအကြက်ကိုင်းနဲ့အကျွေးထောင်ချောက်ထဲမှာတိတ်မိစေနိုင်တဲ့နည်းတွေသုံးပြီးမြန်မာ၊ကမ္ဘောဒီးယားနဲ့လာအိုလိုအားနည်းတဲ့နိုင်ငံတွေနဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမာ့ခ်အက်စပါကဝေဖန်ပြောဆိုပါတယ်။နိုင်ငံသေးလေးလေးလိုအပ်ချက်ကများလေလေတရုတ်အစိုးရဖိအားကကြီးမားလေလေပါပဲလို့ဝန်ကြီးအက်စပါကအင်္ဂါနေ့မှာပြောပါတယ်။ရုရှားနဲ့တရုတ်တို့ကိုတံပြန်ဖို့အတွက်သဘောထားတူဒီမိုကရေစီနိုင်ငံတွေနဲ့အမေရိကန်ကြားမဟာမိတ်ဆက်ဆံရေးကိုခိုင်မာအားကောင်းစေပြီးတိုးချဲ့သွားရေးအစီအစဉ်တစ်တရက်ကိုကြေညာချိန်တွင်ဝန်ကြီးအက်စပါကအဲ့လိုပြောသွားတာပါစစ်တဲ့အချင်းချင်းအကြာညီနှိုင်းလို့ဆောင်ရေးဆိုင်ရာညီလက်တွေရှာဖွေဖို့အမေရိကန်စစ်လက်နက်ပစ္စည်းတွေပို့ပြီးရောင်းချနိုင်ဖို့ရည်ရွယ်ပြီးတော့ဗန်ဒဂွန်စစ်ဌာနချုပ်အနေနဲ့မိတ်ဖက်နိုင်ငံတွေနဲ့ဆက်ဆံရေးကိုစနစ်တကျစောင့်ကြည့်စီမံသွားမယ်လို့ဝန်ကြီးအက်စပါကပြောပါတယ်မဟာမိတ်များနှင့်လက်တွဲလို့ဆောင်ပန်းများတိုးတက်ရေးဆိုင်ရာလမ်းညွှန်ချက် GDAP လို့ခေါ်တဲ့အစီအစဉ်ကိုသမရရွေးကောက်ပွဲမတိုင်ခင်သတင်းနှစ်ပတ်လို့မှပဲထုတ်ပြန်လိုက်တာပါအမေရိကန်ရဲ့မဟာမိတ်တွေနဲ့လက်တွဲလို့ဆောင်ပန်းတွေရဲ့ကွန်ရက်ကြောင့်ကျွန်တော်တို့ပြိုင်ပွဲတွေမရှင်နိုင်တဲ့ပိုလွန်နဲ့အားသာချက်တခုရထားပါတယ်လို့ဝန်ကြီးအက်စပါကပြောသလိုဒီကွန်ရက်ဟာစီးနင်းစည်းကမ်းပေါ်အခြေခံတဲ့နိုင်ငံတကာအခင်းအကျင်းရဲ့ကြော်ယူဖြစ်တယ်လို့လည်းဆိုပါတယ်တရုတ်နဲ့ရုရှားတို့အားလုံးပေါင်းရင်မဟာမိတ်စင်နိုင်ငံတော့မပြည့်ပါဘူးလို့ဝန်ကြီးအက်စပါကပြောပါတယ်။သဘောထားတူဒီမိုကရေစီနိုင်ငံတွေနဲ့ဘိုးဘီနီးကတဲ့ဆက်ဆံရေးတိစောက်သွားဖို့ဆိုတာမှာအိန္ဒိယနဲ့အင်ဒိုနီးရှားတို့ကိုဝန်ကြီးအက်စပါကထောက်ပြသွားပြီးအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝိုဆူဘီယန်တိုနဲ့တနင်္လာနေ့ကသူတွေ့ဆုံခဲ့တာအိန္ဒိယနိုင်ငံကိုနောက်သတင်းပတ်မှာတွားရောက်ဖို့စီစဉ်ထားတာတွေကိုပါထည့်ပြောသွားပါတယ်။